ဆန်စိန်နှုံတွေကိုထိန်းချုပ်ဖို့ပြည်ပစံတင်ဖို့တော်ကိုတလကွဲလောက်ရန်နှားထားမယ်လို့မြန်မာနိုင်ငံစံစဘာအတင်းချုပ်ကပြီးခဲ့တဲ့ရက်ပိုင်းကဆုံးဖြတ်လိုက်ပါတယ်။တကယ်တော့ဆန်စိန်နှုံတွေမတက်အောင်ထိန်းချုပ်နေတာဟာကုန်စည်နှုံတည်ငြိမ်ဖို့ထက်လူစုရဲ့အကျိုးများတွေလောက်ဆောင်နေတာလို့လယ်သမားနဲ့ကုန်တဲ့အပိုင်ဝင်းက
စပါအယောင်းဝယ်လုပ်တဲ့အစင်နိုင်ငံထိန်းချုပ်ပြီးပြည်ရင်းမှာစံစည်းတည်ငြိမ်နေဖို့စစ်ကောင်စီဘက်ကကြိုပမ်လာတာဟာလူလူစုရဲ့အကျိုးအမြတ်အတွက်သာဖြစ်တယ်လို့စံငုံနယ်တချို့ကဝေဖန်ထောက်ပြကြပါတယ်။စပါတင်းရင်2000ငွေပမာဏနဲ့ဆိုရင်ကြက်ငွေ3000ထက်ပိုပြီးတော့လောင်ထားခွင့်မရှိတော့သလိုစောင့်ကြည့်ထိန်းချုပ်မှုစနစ်နဲ့လူကင်းနေတဲ့စံအယောင်းဝယ်တွေကိုစစ်ကောင်စီကအရေးယူဖို့အထည် တော့စိုက်ပျိုးစရိတ်ပြန်မကာမိတာတွေဖြစ်လာနိုင်ပါတယ်။စံပို့ကုန်လုပ်ငန်းရှင်ကြီးတွေဟာပြည်တွင်းဈေးကျလာအောင်လှုပ်ဆောင်တာမှာပါဝင်ပတ်သက်နေပြီးတော့ပို့ကုန်အတွက်ဝယ်ယူတာမှာအမျက်များများကျန်ဖို့အတွက်ပြည်တွင်းဆန်ဈေးနှုန်းတွေကျလာအောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတာလို့စံကုန်သည်တချို့က VOA ကိုပြောပါတယ်။မြန်မာနိုင်ငံဆန်စပါးကုန်သည်များအသင်းဝင်ကုန်သည်တဦးက VOA ကိုအခုလိုပြောပါတယ
်။မြန်မာတို့ဒီကြီးကြီးစီးနေတာပြောတာရှိတာတော့ဒီဒီလိုတက်တာကိုတို့ကပြည့်စုံတဲ့တော့ဒီလိုပြီးတော့တို့အခုကျွန်တော်တို့ဆန်စပါးကကိုရေးကြီးတဲ့ဒေတာတွေပြောတယ်။သူကဆန်စပါးကိုလေးလိုရတယ်စမတ်တက်လို့ရမယ်။ဘောင်းလဲဟိုဆန်ကောင်းလဲလို့စမတ်တက်လို့ရမယ်။စမတ်ကိုစမတ်တက်လို့ရမယ်
။အဲ့ဒီ smart card ရှိမှစပါးဝယ်ပိုင်ခွင့်ရှိမယ်။ဥပမာလယ်သမားတစ်ယောက်စီကစပါးဝယ်လိုက်ပြီပေါ့။ပြင်းရင်ဒီစပားကိုဘယ်ဆက်ကိုပို့လဲအဲ့လိုရဲကလိုက်ထောက်မယ်အဲ့ဒီဆက်ကသဖြင့်ကြိတ်ခွဲပြီးရင်ဒီဆံကိုဘယ်ကိုပို့မလဲပေါ့အဲ့ဒီလိုလိုက်ထောက်ပြီးတော့ကုံကအများကြီးလောင်ခွင့်မရှိတော့ကုံတွေကရနိုင်စေနဲ့ထောက်အောင်ရမှာလို့သူကပြောခဲ့တာပါပြီးခဲ့တဲ့ຫນွေကတော့စပားစေးကောင်းပြီးတင်းတရားကို76သိန်းလောက်ရတဲ့အတွက်စိုက်ပျိုးစိတ်ကြေကြတယ်လို့လဲသမားတချို့က VOA ကိုပြောပါတယ်အခုတော့ထိန်းချုပ်မှုတွေဆက်လုပ်လာလို့စပားစေးကပြန်ဆင်းလာနိုင်ကြောင်းတချို့ကပြောပါတယ်အခုမိုးစပါးကတအေးကကိုကြက်9သိန်းနဲ့6သိန်းကြားကုန်ကြစိတ်ရှိတဲ့အတွက်မနစ်ကထက်တဝက်နီးပါပိုလာကြောင်းပမာနိုင်ငံလုံးဆိုင်ရာတောင်းလို့တဲ့သမားတမကများအဖွဲ့ချုပ် AR တိုင်းတာဝန်ခံက VOA ကိုပြောပါတယ
်ကျွန်မလည်းဖြစ်မှာကမှမရှိဘူးသူကကုန်တယ်လက်ထိတ်ရောက်တာဘာရခုနေပိတ်တာမပိတ်တာကကျွန်မတို့အကျိုးမဲ့ဘာမှမရှိဘူးဘာပေါ်တဲ့အချိန်ပိတ်ယူနေတော့ကျွန်မတို့ကသိနှိတ်ခံရပေါ့သူကအဲလေမလေးကျက်ပါလေကုန်တော့ကို export ဖွင့်လိုက်ရင်အဲ့ဒါကုန်မေကြီးကစလုံးကမြတ်ကုန်ပါဘောလားဟောအဆုံးကနေရောရောက်မှာမို့စိတ်ထက်လို့ကစားနေတယ
်ကမ္ဘာဆန်ထုတ်လုပ်မှုရဲ့90ရာခိုင်နှုန်းရှိတဲ့အာရှနိုင်ငံတွေဟာအခုနှစ်ထဲပုံမှန်အတိုင်းထုတ်လုပ်နိုင်ဖို့ရုန်းကန်နေရကြောင်းကုန်စည်ဈေးနှုန်းတွေကိုစောင့်ကြည့်လေ့လာနေတဲ့သုတေသနအဖွဲ့အစည်းတွေကထုတ်ပြန်ထားပါတယ်ပုံမှန်ထက်စောတဲ့ El Niño ရာသီဥတုကြောင့်ကမ္ဘာကြီးပုံမပူနွေး6ပြည်လာပြီးစိုက်ပျိုးထုတ်လုပ်မှုပေါ်တရားမှုရှိလာတာပါ El Niño ရာသီဥတုကဆံဝယ်ယူသူတွေအတွက်လဲစိုးရိမ်စရာဖြစ်နေပါတယ်ဖိလစ်ပိုင်နဲ့အင်ဒိုနီးရှားကဆံကိုတိုးပြီးတော့ဝယ်ဖို့စိတ်ထက်သန်နေကြပါတယ်မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကလည်းဆံတင်သွင်းမှုကြိုးပမ်းနေတယ်လို့အင်ဒိုနီးရှားဆံနှိုင်းရိတ်ခါဝယ်ယူစုဆောင်ရေးအဖွဲ့ Block ကပြောပါတယ်ကမ္ဘာမှာဆန်အများဆုံးတင်မို့ရောင်းချတဲ့အိန္ဒိယဟာပြည်တွင်းဆန်စင်းနှုန်းကိုထိန်းချုပ်ဖို့အတွက်ပြည်ပဆန်တင်မို့မှုတချို့ကိုပြီးခဲ့တဲ့လပိုင်းတွေကဆက်လို့ပိတ်ပင်ခဲ့ပြီးတဲ့နောက်ကမ္ဘာဆန်စင်းကွက်တက်မှာဆန်ရရှိမှု9ပုံတပုံရောကျတော့ပါတယ်။ကမ္ဘာပေါ်မှာဆန်တင်ပို့မှုထိတ်ဆုံးဆယ်နိုင်ငံဆင်းမှာရှိနေပြီးတစ်နှစ်ကို metric တန်ချိန်2တန်းကျော်တင်မို့နေတဲ့မြန်မာနိုင်ငံကလည်းလာမယ့်45ရက်အတွင်းမှာပြည်ပကိုဆန်မပို့ဖို့ဆုံးဖြတ်ခဲ့ပါတယ်။အရသောဘောင်းများပြည်တော်စု UAE ကလည်းသူနိုင်ငံအတွင်းဆန်လက်ကြံတွေကိုထိန်းထားနိုင်ဖို့ပြည်ပတင်ပို့တာကိုရပ်ဆိုင်ထားပါတယ်။ထိုင်းနိုင်ငံရဲ့အာဏာပိုင်တွေကလည်းဒီနှစ်ထဲမှာရေအရင်အမြစ်ကိုချွေတာဖို့အတွက်စပားကိုလျှော့ပြီးတော့ဆိုက်ကြဖို့လက်သမားတွေကိုအကြံပြုထားပါတယ်။ဒီနိုင်ငံတွေအားလုံးမှာလက်တလုံးဆန်စည်နှုန်းတွေကအရင်ကတည်းကပိုးပြီးတော့တက်လာနေတာဖြစ်ပါတယ်။